အမေရိကန်မက္ကဆီကိုနယ်နှစ်နိုင်ငံနယ်စပ်မှာဖြစ်ပေါ်နေတဲ့ဆန္ဒမှုဆိုင်ရာခက်ခဲတွေနဲ့အမျိုးသားလူမျိုးပြည်ပကဆိုင်ရာကိစ္စရပ်တွေအတွက်အင်္ဂါနေ့ညဝါရှင်တန်ဒီစီဒေသစံတော်ချိန်9နာရီမှာတန်းတီကိုမင်ကွန်းပြောကြမယ်လို့သမ္မတဒေါ်နယ်ထရမ့်ကတင်းစားနေမှာပြောကြလိုက်ပါတယ်။ဒါအပြင်မက္ကဆီကိုနယ်စပ်ကအခြေအနေတွေကိုကိုယ်တိုင်ကြည့်ရှုသိရှိနိုင်အောင်ကြာတာပရိနေမှာအဲ့ဒီကိုတွားရောက်မယ်လို့ပြောပါတယ်။မက္ကဆီကိုနဲ့အမေရိကန်ကြားကီလိုမီတာ3,800လျားတဲ့နယ်စပ်ဒေသမှာလူကြီးတာဝန်ယူနေကြတဲ့ခြေတန်းကတပ်ဖွဲ့ဝင်တွေကိုသမရထွန်သွားရောက်တွေ့ဆုံမှာဖြစ်ကြောင်းအင်ဂျီရိုပြောခွင့်ရဆာဆန်နက်စ်ကပြောကြားအပြီးမိသားခင်မှာပဲသူနယ်စပ်ကိုသွားမယ်ကြောင်းသမရထွန်ကကြေညာလိုက်တာပါသမရရဲ့ခီးစဉ်အသေးစိတ်ကိုမကြာခင်မှာကြေညာသွားမယ်လို့လည်းအင်ဂျီရိုပြောခွင့်ရဆာဆန်နက်စ်ကပြောပါတယ်ဘဟုအမေရိကတိုင်နိုင်ငံတွေကတရားမဝင်ဝင်ရောက်လာကြသူတွေကိုဟန်တားနိုင်ရေးအတွက်မက္ကဆီကိုနယ်စပ်မှာတတိုင်းတိဆောက်ရေးအတွက်ဘတ်ဂျက်ချပေးဖို့သူတောင်းထားတဲ့ဒေါ်လာ5ဘီလီယံကျော်မရတာကြောင့်အစိုးရဘတ်ဂျက်ကိုသဘောတူညီချက်မရနိုင်ပေဖြစ်ခဲ့ရကအစိုးရရန်တဲ့တချို့ရဆိုင်ထားရတာ18ရက်မြောက်နေ့ကိုဝင်လာတဲ့အချိန်မှာပဲသမ္မတကနေဆက်ကိုသူကိုယ်တိုင်တွားမယ်ဆိုတဲ့အစီအစဉ်ထွက်ပေါ်လာတာပါအတိုက်ခံဒီမိုကရက်လွတ်တော်မတ်တီကသမ္မတရဲ့နေဆက်တတိုင်းတည်ဆောက်မဲ့အစီအစဉ်ကိုကန့်ကွက်နေကြပေမဲ့နေဆက်လုံခြုံရေးအတွက်အသုံးပြုဖို့ဒေါ်လာ 1.3 ဘီလီယံဘတ်ဂျက်ချပေးထားပါတယ်ဒီဇင်ဘာ20ရက်နေ့ကစတင်ခဲ့တဲ့အစိုးရရန်တရား25ရာခိုင်နှုန်းရပ်ဆိုင်းထားတဲ့ကိစ္စဟာတင်းနှလာနေ့အထိအဆုံးသတ်နိုင်မယ့်အရေးလက္ခဏာမတွေ့ရသေးပါဘူး။သမ္မတထွန်းကတော့သူမူလကတောင်းဆိုနေတဲ့ကွန်ကရစ်ဒဏ္ဍာရီအစားတမဏိကျောင်းနေနဲ့အစားထိုးတိဆောက်သွားမယ်လို့ပြောနေပါတယ်။